1990ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်လည်းဖြင့်ဆေးပညာဆောင်းပါးတွေရေးသားခဲ့တဲ့ဒေါက်တာအောင်ခင်ဆင့်ဟာအော်တိုဝါလာ2ရက်အင်္ဂါနေ့ည8နိုင်ခွဲအချိန်ရန်ကုန်မြို့ပင်လုံဆေးရုံမှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်ပါတယ်။အာနာသိန်းစစ်အစိုးရလက်ထက်မှာကျင်းပခဲ့တဲ့1990ရွေးကောက်ပွဲမှာရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်အမှတ်1မဲဆန္ဒနယ်မြေကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့ဒေါက်တာအောင်ခင်ဆင့်အခုလိုကွယ်လွန်သွားတဲ့အတွက်နှမျောဝမ်းနည်းပြီးကြောင်းနိုင်ငံရေးလို့ပေါ်ကံမဲ့ဖြစ်သူ90ရွေးကောက်ပွဲအနိုင်ရ NLD အမတ်ဒေါက်တာတင့်ဆွေကပြောပါတယ
်ဆရာခင်ဗျာ1990ခုနှစ်ရွေးကောက်ပွဲမှာအမတ်ကြီးကြားမှာလေလူများလေးစားခြင်းခံရတဲ့ဆရာဝန်တဦးအမတ်တဦးလို့ခဏမှပြောပြရစီနောက်တခါရွေးကောက်ပွဲပြီးလာပိုင်းပတ်ဝန်းကျင်မှာဆရာခင်ဗျာနဲ့ကျွန်တော် NLD ရုပ်ချုပ်မှာဆုံးပါတယ်နောက်ကျွန်တော်တို့ဝေရောက်ဆိုရအောင်ဆင်ပြေဆိုတာဒီအစီအထောင်ရေးလုပ်တဲ့အစီအဝေးတွေဒီမှာလေသူကတချို့အစီအပိုင်းတွေမှာပါခဲ့ပြီးတော့ဟိုထို့လို့ပေါ့ပေါ့လောက်တော့ဖြစ်တဲ့ကျဲဆက်ဆုံးပါလာတဲ့အမှမှာအမျိုးဝန်နေပြောင်းပါခ
ွေ1993ခုနှစ်မှာစီအစိုးရကကျင်းပတဲ့အမျိုးသားညီလာခံကို NLD ပါတီကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့ဒေါက်တာအောင်ခင်ဆင့်ဟာအမျိုးသားညီလာခံကိုလိန်ညာနေတဲ့ညီလာခံအဖြစ်ဝေဖန်ပြစ်တင်ခဲ့ပြီးရပိုင်းကြမှာပဲအဖမ်းခံရကအင်းစိန်ထောင်မှာထောင်ဒဏ်အနှစ်20ချခံရသူပါသူ့ကိုနိုင်ငံရေးပုံမှန်9ညအပြင်ထိုင်းနိုင်ငံတို့ခေတ်ပြိုင်သတင်းစာလက်ဝယ်တွေ့ရှိမှုမတရားအသင်းဆက်သွယ်မှုပုံမှန်71နှစ်တွင်းနဲ့တရားစွဲခဲ့ပါတယ်အင်းစိန်ထောင်တွင်မှာအတူနေခဲ့ဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုဖုံးမြင့်ထွန်းကတော့ဒေါက်တာအောင်ခင်ဆင့်ဟာသဘောထားကြည့်ပြီးရဲဘော်ရဲဘက်တွေအပေါ်တက်ညာတက်သူဖြစ်တယ်လို့ပြောပါတယ်
ထောင်ထဲမှာတော့တိတက်ထောင်မှာကျွန်တော်နေတဲ့ချိန်တော့ဒေါက်တာခင်ဆင့်ရောက်လာတယ်ပေါ့။ तू ကရဲဘော်ရဲဘက်ပေါ်မှာ तू အရန်ကိုညာတာတယ်အရန်ကိုကြိရှုတယ်ပေါ့ဗျာ။ तू ကတကယ်နိုင်ငံတော်ဆရာဝန်ကြီးတယောက်ပဲသိရမှာ။ဒါပေမဲ့ तू အဲ့ပါဝါမတုံးလဲဘူး။နိုင်ငံသားတန်းနေနေတယ်။တန်းနေစားတယ်အဲ့လိုမျိုးနေခဲ့တာကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်။ဒေါက်တာကြီးတယောက်ဆိုပြီးတော့မထိခိုင်နဲ့မနေဘူးဗျာ။ तू တဲ့အသက်ငယ်တဲ့လူပဲဖြစ်ဖြစ် तू တဲ့အသက်ကြီးတဲ့လူပဲဖြစ်ဖြစ်အကုန်လုံးကို तू ကယူကျိုးပြီးတော့ဆက်ဆက်နေ
။မြန်မာနိုင်ငံမှာထင်ရှားတဲ့အမျိုးသားစာပေစုရဆရာဝန်စာရေးဆရာဖြစ်သူဒေါက်တာအောင်ခင်ဆင့်ကိုပခုတ်ကူမျိုးမှမွေးဖွားခဲ့ပြီးငယ်စဉ်ကတည်းကနိုင်ငံရေးကိုစိတ်ဝင်စားသူဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုကာလမှာအာရှလူငယ်အဖွဲ့ဝင်အဖြစ်လှုပ်ရှားခဲ့ပြီးရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂမှလည်းတက်ဦးကျောင်းသားအဖြစ်လှုပ်ရှားခဲ့ပါတယ်မဆလာခင်မှာဆေးပညာဆိုင်ရာပညာပေးအသံလွှင့်ဆောင်မတွေကိုမြမအသံကတဆင့်ထုတ်လွှင့်ခဲ့ပြီးဖိုမဆက်ဆံရေးပညာပေးစာအုပ်တွေရေးသားခဲ့တဲ့အတွက်လူငယ်တွေကြားရေးပန်းစားခဲ့တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
အဲ့ဒီမှာဆရာမင်းစင်းကရေဒီယိုကနေကျမရဲ့ပညာရေးဟောပြောချက်ကြီးလာတော့လူတော်တော်များများလက်ခံပြီးစိတ်ဝင်စားကြတယ်။ဘာမှပြီးမှဟိုပုံမဆဆိုင်လို့ပြောပြောဘလုတ်မကျမရဲ့လို့ပြောပြောအဲ့ဒီကဏ္ဍမှာဆရာမင်းကြီးကရေးတယ်တော်တော်ရှားတယ်။ပို့ပြီးတော့လက်တွေ့ကြတယ်သိပ္ပံကြီးရတဲ့ပညာရေးကိုရသေးတဲ့အတွက်ဒါမှအကျိုးရှိပါတယ်ခင်ဗျ
။မိဘတွေဖြစ်တဲ့ဦးမောင်ကလေးဒေါ်တီလှတို့ကနေမွေးဖွားလာခဲ့သူဒေါက်တာအောင်ခင်ဆင့်ဟာကွယ်လွန်ချိန်မှာဇနီးဒေါခင်စိန်စိန်သားသမီး၃ဦးနဲ့မြေးတွေကြံရိတ်ခဲ့ပြီးသူ့ရဲ့အတုပအခမ်းအနားကိုတော့အောက်တိုဘာ၄ရက်ကြာသာပတင်းနေ့ညနေ၄နာရီရေဝေးတုတ်တံမှာမီးရှို့တကြိုမှာဖြစ်ပါတယ်ခင်ဗျာ။